ဖိလစ်ပိုင်ဟာအမေရိကန်နဲ့စီးရီးအရာပူးပေါင်းမှုကိုတွန်းမြှင့်လိုက်ပါတယ်။အမေရိကန်တပ်တွေကိုစစ်စခန်း၄ခုတို့ပြီးအုံပြုခွင့်ပေးလိုက်တာပါ။ဒေတာရင်းကအင်အားကြီးတရုတ်နိုင်ငံရဲ့ရန်လိုချင်းချောက်မှုတွေတရှိန်တိုးမြင့်တက်လာချိန်မှာပဲအခုလိုနှစ်နိုင်ငံကြားစီးရီးအရာမိဖက်ဆက်ဆံရေးတွန်းမြှင့်လာတဲ့အကြောင်း VOA သတင်းတောက် Chris Carrihu ရဲ့သတင်းလွှာကိုတော့ကိုငင်းချန်းအေးကပြောပြပေးမှာဖြစ်ပါတယ်။
သဘောတူညီချက်အသစ်ကြောင့်ဖိလစ်ပိုင်မှာအမေရိကန်တပ်တွေလက်ရှိအုံပြုနေတဲ့စစ်စခန်း၅ခုအပြင်မှာနောက်ထပ်စစ်စခန်း၄ခုကိုအမေရိကန်ကအုံပြုခွင့်ရလာပါတယ်။ဖိလစ်ပိုင်စစ်စခန်းတွေရဲ့အခြေခံအဆောက်အုံတွေအဆင့်မြင့်တင်မှုအတွက်လည်းအမေရိကန်ဟာဒေါ်လာ82သန်းအုံပြုဖို့ရထားထားပါတယ
်။
ကျွန်တော်ရှင်းအောင်ပြောပါမယ်။ဖိလစ်ပိုင်မှာအမေရိကန်တပ်တွေအမြဲတပ်ဆွဲထားဖို့မဟုတ်ဘူးလို့အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကဒီသဘောတူညီချက်နဲ့ပတ်သက်ပြီးမနီလာခီးစံမှာပြောသွားတာပါ။ဒီစစ်ကန်အသစ်တွေရဲ့နေရာအတိအကျကိုတော့မကျင်ညာသေးပါဘူး။ထိုင်ဝမ်နဲ့မဝေးလာတဲ့ဖိလစ်ပိုင်မြောက်ပိုင်းလူဆန်ကျိုးစုကစစ်ကန်တွေကိုအမေရိကန်ဘက်ကအုံပြုခွင့်တောင်းထားကြောင်းမနေ့နိုဝင်ဘာလကတော့ဖိလစ်ပိုင်ဘက်ကထုတ်ပြောထားပါတယ်။နိုင်ငံတကာနဲ့မဟာဗျူဟာလေ့လာရေးဌာနက Gregory Pauling ကတော့အခုလိုသုံးသပ်ပါတယ
်။ The Philippines is also setting up their own
ဖိလစ်ပိုင်ဟာအိန္ဒိယထုတ် BrahMos မစ်ဆိုင်ဒုံးကျည်တွေကိုတုံးပြီးကိုပိုင်ကန်နီရေတပ်ရင်းတွေကိုတည်ဆောက်နေပါတယ်။ဒီဒုံးကျည်တွေကမိုင်200လောက်ထိပြစ်နိုင်ပါပါ။ဒီလိုဆန်းဆောင်နိုင်ရည်မျိုးကတကယ်လို့ထိုင်ဝမ်ကိုတရုတ်ဘက်ကစစ်ရင်တွေတုံးပြီးပိတ်ဆို့ရင်ပဲဖြစ်ဖြစ်တက်သိမ်းရင်ပဲဖြစ်ဖြစ်အသုံးဝင်လာမှာပါ
ဖိလစ်ပိုင်ဟာသူ့နိုင်ငံရဲ့နောက်ဖက်ကမ်းရိုးတန်းကပလာဝမ်ဒေသမှာလဲအမေရိကန်တပ်တွေကိုအုံပြုခွင့်ပေးကောင်းပေးနိုင်ပါတယ်တရုတ်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်အရေးပြဿနာကိုဒီနီးလန်းနဲ့လဲဖိလစ်ပိုင်ဘက်ကတံပြန်လာနိုင်ပါတယ်မစ္စတာပေါ်လင်းသုံးသပ်တာက
Modernizing that alliance
Australia Japan မဟာမိတ်တွေနဲ့ကူလူဆက်ဆံတာနဲ့မဟာမိတ်တွေကြားခင်မိတိုးတက်အောင်အကူအညီပေးရတွေကအမေရိကန်ရဲ့ရေပူရနှီးပြူဟာဖြစ်တဲ့မဟာမိတ်တွေအပေါ်ပုံမှန်မိကိုလာတာနဲ့ညီသူညီမျှဆက်ဆံဖို့ကြိုးစားလာတာနဲ့လည်းကန့်ညီနေပါဗျ။အ
မေရိကန်ဟာဒေတာတည်ငြိမ်ရေးကိုနှောက်ယှက်နေပြီးဒေတာတွေမှာတင်းမာမှုဖြစ်စေတယ်လို့တရုတ်ဘက်ကတော့ပြောပါတယ်။တကယ်တော့တရုတ်ဟာဖိလစ်ပိုင်အတွက်အကြီးဆုံးကုန်သွယ်ဘက်နိုင်ငံမှာအခုလိုအမေရိကန်ရဲ့စီးရဲမိတ်ဖက်မှုတွေတိုးမြင့်နေတာကိုတရုတ်ဘက်ကစီးပွားရေးရလက်တော့ပြန်မလားဆိုတဲ့စိုးရိမ်ချက်တွေလည်းရှိပါတယ်။ဒီအခြေအနေကိုအာရှနဲ့ Pacific ဒေသဖွံ့ဖြိုးရေး Asia Pacific Pathways to Progress အဖွဲ့က Lucio Pillo သုံးသပ်တာက
I think this is where the Philippines will have to work with other countries
in ASEAN. ဖိလစ်ပိုင်အနေနဲ့တခြားအာဆီယံနိုင်ငံတွေနဲ့လက်တွဲလုပ်ရမယ်ထင်တယ်။အာဆီယံစီကတစုံတရာအထောက်ပံ့ရဖို့လိုမယ်။ဒါမှမတည်ငြိမ်တဲ့ဒေသတွေမှာဖိလစ်ပိုင်ကသူ့အနေနဲ့တည်ငြိမ်မှုရအောင်ကြိုးစားလှုံ့ဆော်နိုင်မှာပါ။
ဒေသတွေမှာအခုလိုအမေရိကန်တက်အင်အားတိုးလာတာပေါ့ဖိလစ်ပိုင်နိုင်ငံသားတချို့ကတော့ကန့်ကွက်ကြပါတယ်။ဒါကဖိလစ်ပိုင်ရဲ့အချုပ်အခြာအာဏာကိုအမေရိကန်လက်ထက်ထိုးအပ်ဖို့ချိန်ချောက်တယ်လို့ဖြစ်နေတယ်လို့စန့်ကျင်သူတွေကပြောပါတယ်။